မြန်မာနိုင်ငံကချင်းနေပြည်နယ်ပတ်သက်ပြီးတော့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိနေပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့ထားတဲ့မြန်မာဆိုင်ရာစုံစမ်းရေးအဖွဲ့ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစီရင်ခံစာထုတ်ပြန်ခဲ့ပြီးတော့နောက်တစ်နေ့မှာပဲဆွေးနွေးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့လုံခြုံရေးကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂတွင်မူချုပ်အန်တိုနီယိုဂူဒရက်စ်နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟောလိဝုဒ်တယောက်ဆောင်ကိတ်ဘလန်ချက်တို့လည်းတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။မနေ့တုန်းကစုံစမ်းရေးအဖွဲ့ရဲ့စီရင်ခံစာမှာတော့ရွှေချမှုစင်တွေအပေါ်ပြီးခဲ့တဲ့နှစ်အတွင်းဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ကြမ်းကြုတ်ရက်စက်မှုတွေရှိခဲ့တယ်လို့အစီရင်ခံစာထဲမှာဆွတ်ဆွဲထားပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်အဖွဲ့ချုပ်ဦးကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်၅ယောက်တို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီကိလောက်ကျောင်းကောင်စီမှာမြမရေးဆွေးနွေးမဲ့အချိန်နဲ့ကိုက်ပြီးတော့ကုလစုံစမ်းရေးအဖွဲ့ကအစီရင်ခံစာထုတ်လိုက်တာလို့တမရယုံပြောခွင့်ရဦးစော်ထေကတုံ့ပြန်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြမဆိုင်ရာအချက်လက်ရှာဖွေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုလက်မခံဘူးလို့လည်းပြောဆိုထားပါတယ်။မြမဘက်ကနိုင်ငံတကာပညာရှင်တွေပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့ထားပြီးတော့ဒီကတွေ့ရှိချက်တွေကိုအရေးယူဆောင်ရွက်သွားမယ်အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့လူ့ခွင့်ချုပ်ပေါင်းမှုတွေကိုလုံးဝသိခံမှာမဟုတ်ဘူးဆိုတာကိုနိုင်ငံတကာကကတိပြုပြီးသားဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။